ရုတ်နိုင်ငံမှာအကြီးကဲပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အရေးနဲ့ပတ်သက်တဲ့သတင်းမှားတွေကြောင့်လူမှုကြာထိတ်လန့်ချောင်းယွင်းမှုတွေဖြစ်စေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲ Tedros Adhanom Ghebreyesus ကဆော့ဆလန်နိုင်ငံဂျီနီဗာမှာလုပ်တဲ့စနေနေ့ကနေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ
် To fight the flood of misinformation we're building a band of truth tellers that disperse facts
သတင်းစာမှာတွေကိုချေဖြန့်နိုင်ဖို့အတွက်အချက်လက်တွေနဲ့လှုပ်ကြံပြောနေတာတွေကိုကွဲပြားသွားစေမယ်မှန်ကန်တဲ့သတင်းစကားတွေကိုပြောမယ်သူတွေကိုစုစည်းနေပါတယ်လို့ပြောထားတာပါဒါကြောင့်လေလူမှုကွန်ရက်မီဒီယာအများအပြားနဲ့ဆက်သွယ်ဆောင်ရွက်နေရတဲ့အကြောင်းရင်းတရဖြစ်ကြောင်းလေ WHO အကြီးအကဲကရှင်းလင်းသွားပါတယ်။လူမှုကွန်ရက်မီဒီယာတွေဖြစ်တဲ့ Instagram နဲ့ YouTube တို့ကကြီးစုသူအများအပြားရှိနေတဲ့လူမှုကွန်ရက်ကမှကြော်ကြားသူတွေနဲ့လည်း WHO ကဆက်သွယ်ပြီးကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းမှန်တွေဖြန့်ဝေပေးဖို့ပန်ကြားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတိုက်ခိုက်ရေးအတွက်ငွေချေထည့်ဝင်ချသူတွေကိုကျေးဇူးတင်ရှိကြောင်းဒါပေမဲ့လည်းရန်ပုံငွေမလုံလောက်သေးတာကြောင့်ထပ်မံထည့်ဝင်ချဖို့လည်းတိုက်တွန်းသွားပါတယ်။တရုတ်ရဲ့လေလာတွေးရှိချက်အစ်စ်တစ်ခုအရဆင်းရုံတွေမှာယောဂပြန့်နှံ့ကူးစက်မှုတွေရှိနေရတာဟာဆိုရင်စင်ပွားတက်ရောက်မှုအန္တရာယ်ရှိတယ်လို့လည်း WHO ရဲ့အရေးပေါ်အစီအစဉ်အကောင့်ထက်ဖို့ရေးဆိုင်ရာအကြီးအကဲဒေါက်တာမာရီယာဘန်ခတ်ခော့ပ်ကပြောပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ရက်နေ့အတွင်းအစ်စ်ကူးစက်ခံရမှုရုံနဲ့လာပေမဲ့လို့လည်းကျေနပ်အားရစရာတော့မရှိသေးဘူးလို့ကြွန့်ကျင်သူတွေကသတိပေးထားပါတယ်။